Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ23ရက်အင်္ဂါနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျွန်မအင်ဂျင်လိုက်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်တံထဲမှာဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ3249လို့အပြင်လိုင်းလက်မီတာ190 kHz 1505လို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်နေသူပြောပြပေးမှာပါအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ ISIS တွေကြောင့်အဖွဲ့တွေကထိပ်ပိုင်းခေါင်းဆောင်တချို့နဲ့ငွေကြေးထောက်ပံ့ပေးနေသူတွေကိုအမေရိကန်ကပြစ်မှတ်ထားအရေးယူထံခတ်လိုက်ပါတယ်နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့ခေါင်းဆောင်ပိုင်းတစ်ကိုရွေးချယ်ဖို့ဒီသတင်းဖတ်တွင်မှာပဲတူရကီမှာဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံမှာဥပဒေမဲ့ဖမ်းဆီးမှုတွေတိုးလာတာအတွက်ကုလသမဂ္ဂကစိုးရိမ်ကြောင်းပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ကျင်တယ်
ကောင်းပါပြီရှင်။ရှမ်းပြည်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်တွေကြားမှာနေ့စဉ်လိုလိုတိုက်ပွဲတွေကြောင့်အရက်သားတွေတိုက်ဆုံမှုတွေရှိနေပါတယ
်။စစ်ကောင်စီတပ်ကလည်းလက်နက်ကြီးတွေပစ်ခတ်လို့ပေါ့နော်။ဂျွာတွေထဲမှာကျသွားတာ။အာဂျွာဒီလိုလိုသူတွေပစ်ခတ်တာလည်းရှိတယ်။ဒီတွေပစ်ခတ်တာလည်းရှိတယ်။အဲ့ဒါကြောင့်ဒီတိတိကတော့နေတမ်းတက်ပါတယ
်။ဒါကတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါရခိုင်ဝင်ကြီးချုပ်ဦးညီပူရဲ့အယူခံပယ်ချလိုက်တဲ့အကြောင်းကိုလည်းတင်ပြမှာပါ။တရုတ်မြန်မာနယ်စပ်မှာတော့လနဲ့ချီပိတ်ထားတဲ့နယ်စပ်ဂိတ်တွေကဂိတ်တစ်ခုကိုမနေ့ကဖွင့်ပေးလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်အောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကီထိုက်တို့ကတင်ဆက်ပါပ
ါ။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ ISIS တွေ့ကြအဖွဲ့ IS Khorasan ထိပ်ပိုင်းခေါင်းဆောင်တချို့နဲ့နိုင်ငံရဲ့ချားကတိုက်ခိုက်ရေးသမားတွေပါလာပြီးအဖွဲ့အင်အားတောင်းအောင်ငွေကြေးထောက်ပံ့နေသူတွေကိုအမေရိကန်ကပြစ်မှတ်ထားအရေးယူနေပါတယ်။ IS Khorasan အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ Sanula Ghafari Sultan Aziz Azam နဲ့ Molawi Rajib တို့ကိုအမေရိကန်နိုင်ငံရဲ့ဌာနကတနင်္လာနေ့မှာကမ္ဘာ့အကြမ်းဖက်သမားများအဖြစ်နဲ့အထူးသတ်မှတ်ပြီးအရေးယူတန်းခတ်လိုက်တာပါ။အခုလိုသတ်မှတ်လိုက်တာကြောင့်သူတို့အပြင်သူတို့နဲ့ဆက်ရနေသူတွေကိုအမေရိကန်ငွေကြေးစနစ်နဲ့ဆက်သွယ်မှုတွေငွေရလန်းတွေကိုအမေရိကန်ဘက်ကပိတ်ပင်တားဆီးနိုင်တော့မှာဖြစ်ပါတယ်။2020မေလတဲ့ IS Khorasan အဖွဲ့ခေါင်းဆောင်ဟောင်းကိုအာဖဂန်စုကဖမ်းဆီးခဲ့ခြင်းကစပြီးတော့ Sanula Ghafari ကို Sherbab El Muhajja ကဒီအဖွဲ့ကိုဥဆောင်ခဲ့တာဖြစ်ပါတယ်။ American Bandage ဝန်ကြီးဌာနကလည်း Ismet Ula Khaloza ကိုအာဖဂန်က IS အကြမ်းဖက်အဖွဲ့အတွက်ထိတ်တန့်ငွေကြေးထောက်ပံ့သူဖြစ်ဖော်ပြပြီးတနင်္လာနေ့မှာပဲတန်ခတ်အရေးယူလိုက်ပါတယ်။
နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့ခေါင်းဆောင်ပိုင်းတစ်ကိုရွေးချယ်ဖို့ဒီသတင်းပတ်အတွင်းမှာပဲတူရကီနိုင်ငံ Istanbul မြို့မှာစီးပွားချဖို့ရှိနေပါတယ်။ဒါပေမဲ့လည်း Interpol ရဲ့ဩစာကြီးတဲ့ကမ္ဘာတဝန်ရဲဝင်တန်းများရဲ့ကွန်ရက်ဟာအနာရှင်အစိုးရတွေရဲ့လက်အောက်ကိုချရောက်သွားနိုင်တယ်လို့လူခွင့်ရဲ့အဖွဲ့တွေနဲ့အနောက်နိုင်ငံတွေကလွှတ်တော်အမတ်တွေကသတိပေးနေကြပါတယ်။ပြင်သစ်အခြေစိုက် Interpol ရဲ့အထွေထွေညီလာခံကိုတူရကီမှာအင်ကာနီချင်းပါမှာဖြစ်ပြီးအဖွဲ့ကြီးရဲ့ထိပ်ပိုင်းရာထူးတွေအတွက်ရှင်းပြိုင်နေကြသူတွေထဲမှာတရုတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စုတို့လိုနိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။နိုင်ငံရေးအတွက်အသုံးချခံမှာမဟုတ်ဘူးလို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကပြောပါတယ်။ဒါပေမဲ့လည်းဒီကိုယ်စားလှယ်တွေတောင်အနိုင်ရသွားရင်တော့မူရင်မှောင်ခိုတွေ၊လူမှောင်ခိုတွေ၊စစ်ရာဇဝတ်မှုတန်တရာရှိသူတွေ၊အစွန်းရဝါဒီတွေလိုဆွတ်ဆွဲခံရသူတွေကိုဖောထုတ်ဖမ်းဆီးမဲ့အစားပြည်ပမှာတင်းရှောင်နေတဲ့အတိုက်ခံတွေပြည်တွင်းကနိုင်ငံရေးအတိုက်ခံတွေကိုဖမ်းဆီးနိုင်ရေးနိုင်ငံတကာရဲတပ်ဖွဲ့ရဲ့ကမ္ဘာတလွတ်ချိတ်ဆက်မှုတွေကိုသူတို့နိုင်ငံတွေကအသုံးပြုလာမယ်လို့ဝေဖန်သူတွေကပြောပါတယ်အထူးသဖြင့်ဝေဖန်ခံရတဲ့ကိုယ်စားလှယ်လောင်းနှစ်ဦးကတော့အာရဗ်စော်ဘွားများပြည်ထောင်စုရဲ့ပြည်ထရေးဝန်ကြီးဌာနမှစုံစမ်းရေးမှုချုပ်ဖြစ်တဲ့ဗိုလ်ချုပ်အာမက်အာဆာအယ်ရိုင်စီနဲ့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကအရာရှိဟူပင်ချင်းတို့ဖြစ်ပါတယ်ရှင်
အမေရိကန်ဘဟုဗန်ဥက္ကဋ္ဌရာထူးအတွက်ဒုတိယတက်တန်းမှာဆက်ထမ်းဆောင်ဖို့သမ္မတဂျိုးဘိုင်ဒန်ကဂျရုံးပါဝါကိုတနင်္လာနေ့မှာအမည်ရှင်းတင်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကြောင့်စီးပွားရေးအခြေအနေတိတ်ဆိုးနေတာကိုနလန်ပြန်ထူအောင်ပါဝါကအဓိကကဏ္ဍကပါဝင်ခဲ့တဲ့အတွက်ခုလိုပြန်ရွေးချယ်တာလို့ပြောပါတယ်။ ကမ္ဘာငွေကြေးဈေးကွက်ခန့်မှန်းတာနဲ့အမေရိကန်နိုင်ငံရဲ့တိုင်ဝမ်အတွက်ပါစီးပွားရေးမူဝါဒဆိုင်ရာသိက္ခာအရေးပါတဲ့ယာတုတစ်ခုဖြစ်တဲ့ဗဟိုဗန်ဥက္ကဋ္ဌယာတုအတွက်သမ္မတဂျိုးဘိုင်ဒန်ကမစ္စတာပါဝါကိုအမည်စင်တင်သွင်းလိုက်တာဖြစ်ပါတယ်။တိုးတက်တဲ့ Progressive Democrat လွှတ်တော်အမတ်တွေကတော့ဗဟိုဗန်ဥက္ကဋ္ဌယာတုအတွက်ဗဟိုဗန်အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့လေးဘရနက်ကိုခန့်ထားဖို့သမ္မတကိုဝိုင်းပြောနေပေမဲ့သမ္မတကသူ့ကိုဒုဥက္ကဋ္ဌဖြစ်တာအမည်စင်တင်သွင်းပါတယ်။အခုလိုပုဂ္ဂလိကအစုရှယ်ယာကုမ္ပဏီအမှုဆောင်အရာရှိတဦးလည်းဖြစ်သမ္မတဟောင်းဒေါ်နယ်ထရမ့်ခန့်ခဲ့သူ Republican Party ဝင်တဦးလည်းဖြစ်တဲ့ပေါ်ဝဲကိုဗဟိုဗန်ဥက္ကဋ္ဌလိုယာရုမျိုးအတွက်နောက်ထပ်၄နှစ်သက်တမ်းဆက်တာဝန်ထမ်းဆောင်မှုသမ္မတဘိုင်ဒန်ဆုံးဖြတ်ချက်အားရှားပါတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်
။ American ပြည်ထောင်စုအနောက်အလယ်ပိုင်းက Wisconsin ပြည်နယ်ဝါကာရှိမြို့မှာတနင်္ဂနွေနေ့ကအလရဲ့စီတန်လက်လက်ပွဲတစ်ခုအတွင်းဝင်တိုက်ခဲ့တဲ့ကားမောင်းသမားဟာမီဝေါကီမြို့ကအသက်39နှစ်အရွယ်အမျိုးသားဖြစ်ကြောင်းဝါခရှိရဲချုပ်ဒမ်သွန်စင်ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အခင်းဖြစ်ချိန်မှာဒီလူဟာအိမ်တွင်းရံပွဲတစ်ခုကနေထွက်ပြေးလာပုံရချမ်းနဲ့ရွေချင်းနဲ့လူသားမှုဆွဲချက်နဲ့ရင်ဆိုင်ရမှာဖြစ်ကြောင်းရဲချုပ်ကပြောပါရယ်မီဝေါကီမြို့ရဲ့အနောက်ဘက်မှာရှိတဲ့ဝါခရှိမြို့လေးတွင်အခင်းဖြစ်ပွားမှုမှာအနည်းဆုံး5ဦးသေဆုံးပြီး43ဦးကျော်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။သေဆုံးသူတွေကတော့အသက်52နှစ်နဲ့81နှစ်ကြားအမျိုးသမီး4ဦးနဲ့အမျိုးသား2ဦးဖြစ်ကြောင်း48ဦးဆေးရုံတင်ထားရကြောင်းရဲချုပ်ကပြောပါတယ်။ဆေးရုံပို့ခဲ့ရသူတွေထဲမှာကလေးငယ်18ဦးပါဝင်တယ်လို့လဲ Wisconsin ကလေးဆေးရုံရဲ့အရေးပေါ်ဌာနအကြီးအကဲဒေါက်တာအီမီဒရန်ဒဲကပြောပါတယ်။ကားနဲ့ဝင်မတိုက်ခင်ကဖြစ်ခဲ့တဲ့ရာဇဝတ်မှုနဲ့ပတ်သက်ပြီးသူ့ကိုအာဏာပိုင်တို့စုံစမ်းစစ်ဆေးနေတဲ့အကြောင်းဓာတ်ပါတဲ့ရန်ပွဲလူလဲတာဝန်ရှိသူတို့ကပြောဆိုထားပါတယ်ရှင
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6.539ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကသမရဥဝင်းမြင့်ဒေါံဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်တွေပြည်သူတွေကိုထင်သလိုဖမ်းဆီးမှုတွေတိုးလာနေတယ်လို့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အဖွဲ့ဝင်တွေနဲ့ဒီမိုကရေစီဖော်ဆောင်မှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာအတွက်ကုလသမဂ္ဂကအထူးစိတ်ပူကြောင်းအတွင်းမှုချုပ်ရင်းပြောခွင့်ရစတီဖန်ဒူဂျေရက်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
We are deeply concerned by the intensification and arbitrary arrests in Myanmar. The
targeting of the people who are being killed by the government is a huge issue. NLD members and their supporters are demanding that democracy be restored to the people. They are demanding that the government stop the killing of people. They are demanding that the government stop the killing of people. They are demanding that the government stop the killing of people.သမရဥဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေကိုချင်းတလူဖမ်းဆီးနေတာအတွက်စိတ်ပူကြောင်းမတ်လတုန်းကလုံခြုံရေးကောင်စီကထုတ်ပြန်ထားတယ်လို့အခုရပိုင်းတွင် NLD ရုံးတွေတိုက်ခိုက်ခံရတာအတွက်ကုလသမဂ္ဂကစိုးရိမ်ကြောင်းလည်းပြောပါရယ်။ဒိမှုဆိုင်ရာအကြမ်းဖက်မှုတွေတိုးလာတာပါဝင်အဖမ်းခံနေရသူတွေအပေါ်မှာစစ်တပ်ကျူးလွန်မှုတွေဆန္ဒပြပြည်သူပေါ်ခြေမုံမှုဖြစ်ပွားတာနဲ့ပတ်သက်ပြီးကုလသမဂ္ဂစိုးရိမ်နေရဆဲဖြစ်ကြောင်းပြောပါရယ်။စစ်တပ်အာဏာသိမ်းရတဲ့နောက်ပိုင်းစစ်တပ်ဖမ်းဆီးထားစဉ်တေဆုံးရသူက185ဦးရဲ့မနေ့ရှိပြီးသူတို့ခန္ဓာကိုယ်တွေပေါ်မှာနှိပ်စက်ညှင်းမှတ်ထားတဲ့လက္ခဏာတွေတွေ့ရတယ်လို့ပြောပါတယ်။မြန်မာစစ်တပ်အနေနဲ့ဖမ်းထားသူအလုံးကိုလည်းပြန်လွှတ်ပေးဖို့ပြောပါတယ်
။တရုတ်အာဆီယံထိပ်သီးစည်းဝေးပွဲကိုတနင်္လာနေ့ကကျင်းပတာမှာမြန်မာဘက်ကကိုယ်စားလှယ်မတက်ခဲ့ပါဘူး။တရုတ်ဆိုင်ရာမြန်မာတပ်အမတ်ကြီးကိုတနင်္လာနေ့ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်အဖြစ်တက်ရောက်စီဖို့အာဆီယံ၉နိုင်ငံစလုံးနဲ့တရုတ်တို့သဘောတူခဲ့ကြတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Supaya Duta Myanmar ke Beijing
ဒါပေမဲ့လည်းမြန်မာဘက်ကအတည်ပြုချက်မရတာကြောင့်မြန်မာကိုယ်စားလှယ်ထိပ်သီးဆွေးနွေးပွဲမှာမပါခဲ့တာဖြစ်ကြောင်းလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးစည်းဝေးမှာစစ်ကောင်စီအခြေကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတက်ရောက်ခွင့်မပေးခဲ့ပါဘူး။အာဆီယံနိုင်ငံတချို့ကဒီရက်ဒီချက်အတိုင်းတရုတ်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုင်ငံရေးယာတုမရှိသူတဦးတက်ရောက်ရေးဆောင်ရွက်ဖိအားပေးခဲ့တာလို့မြန်မာစစ်ကောင်စီဘက်ကတင်းနှံလာနေမှာသတင်းထုတ်ပါတယ်။ တရုတ်ဘက်ကတော့မြန်မာကိုယ်စားလှယ်ကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားခဲ့ကြောင်းအစည်းအဝေးတက်နိုင်ဖို့လဲအာဆီယံနိုင်ငံများနဲ့ညှိနှိုင်းပေးခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့စစ်ကောင်စီဘက်ကတနင်္လာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။နာမည်ကျော်တရုတ်တင်းနစ်အားကစားမဲ့ဖန်ရွှေကိုတနင်္လာနေ့ကတင်းနစ်ပြိုင်ပွဲတစ်ခုမှာတွေ့ရတယ်လို့IOC နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌနဲ့ပါဆက်သွယ်စကားပြောတာတွေ့ရပေမဲ့သူမအတွက်စိုးရင်စဲဖြစ်ကြောင်းအမျိုးသမီးတင်းနစ်အဖွဲ့ WTA ကတနင်္လာနေ့မှာပြောပါတယ်သူမကိုခုလိုဗီဒီယိုမှာတွေ့ရပေမဲ့လွတ်လွတ်လပ်လပ်ဆက်သွယ်လို့မရတဲ့အတွက်စိုးရင်စဲဖြစ်ကြောင်းသူမဟာလိမ်မှုအစောကခံရတယ်လို့ပြောကြားခြင်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာစုံစမ်းပေးဖို့ WTA ရဲ့တောင်းဆိုမှုဟာအခုတွေ့ရတဲ့ဗီဒီယိုကြောင့်အပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်သူကတရုတ်ဒုဝန်ကြီးချုပ်ဟောင်းဇန်ဂေါလီကလွန်ခဲ့တဲ့3နှစ်ကအတင်းအဓမ္မဒီတော့လင်းဆက်ဆန်ခဲ့တယ်လို့နိုဝင်ဘာ2ရက်မှာဖန်ကဆိုရှယ်မီဒီယာမှာရေးခဲ့တဲ့နောက်ပိုင်းလူမြင်ကွင်းကနေပျောက်သွားတာကြောင့်နိုင်ငံတကာကစိုးရင်ပြီးတရုတ်အာဏာပိုင်တွေကိုသူ့လုံခြုံရေးအတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်။အမျိုးသမီးတင်းနစ်အဖွဲ့ကတော့ဖန်ရဲ့လုံခြုံမှုတွေအာမခံမပေးနိုင်ရင်တရုတ်နိုင်ငံမှာဝင်ပြိုင်မဲ့ပွဲတွေကိုရုတ်သိမ်းမယ်လို့ချိန်ချောက်ထားပါတယ်။
ဖိလစ်ပိုင်နိုင်ငံမှာတရားရင်ဆိုင်နေရတဲ့အတွက်ပြည်ပမှာတင်းရှောင်နိုင်တယ်ဆိုတဲ့အပေါ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းသမားမာရီယာရက်ဆာကတနင်္လာနေ့မှာပေးချလိုက်ပါတယ်။သူမအပေါ်ဆွေးချက်တွေအလုံးကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေအစိုးရဘက်ကရုပ်သိမ်းပေးဖို့လဲသူမရဲ့ရှင်းနေတွေကတောင်းဆိုပါတယ်ဖိလစ်ပိုင်ရဲ့ပထမဆုံးသောနိုဘယ်ဆုရှင်ဖြစ်တဲ့ရက်ဆာဟာစုံစမ်းဖော်ထုတ်သတင်းရေးသားသူရုရှားသတင်းသမားဒီမီထရီမာရာတော့ပ်နဲ့အတူနိုဘယ်ငြိမ်းချမ်းရေးဆုပူရွေးရရှိခဲ့တာဖြစ်ပြီးကမ္ဘာတစ်လုံးမှာကျဆင်းလာနေတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးမြင့်တင်နိုင်ရည်ရွယ်ပြီးအခုလိုဆုချီးမြှင့်ခဲ့တာလို့အများကရှုမြင်ကြပါတယ်ရက်ဆာရဲ့သတင်းဆိုင်ဖြစ်တဲ့ Rappler လဲလိုင်စင်ရုပ်သိမ်းခံထားရတယ်လို့အကြောင်းအရာမျိုးစုံနဲ့တရားဥပဒေကြောင့်အရာလဲအရေးယူခံထားရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေရဲ့မူရတိုက်ဖြတ်ရေးလုပ်ငန်းအပါအဝင်အစိုးရရဲ့မူဝါဒတွေကိုရက်ဆာရဲ့စုံစမ်းဖော်ထုတ်မှုတွေကြောင့်တမင်ကြီးရွယ်လှုံ့ဆော်တာလို့လဲသူမကိုထောက်ခံသူတွေကပြောပါတယ်ရှင
်ဒေါက်ခင်မြတ်တဲ့မက်တိန်ကြီးထိုက်ပါရှင်အင်္ဂါနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့မြန်မာမပါတဲ့တရုတ်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်သုံးသက်ချက်ကိုတင်ပြဖို့ရှိပါတယ်အခုတော့ရခိုင်ဝန်ကြီးချုပ်ဦးညီပူအယူခံပယ်ချခံရတဲ့အခြေအနေကိုကြည့်အောင်ပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အလုတ်ကျန်းတဲ့ထောင်ဒဏ်နှစ်နှစ်ချမှတ်ခံထားရတဲ့ NLD အစိုးရရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်ခရိုင်တရားရုံးကအကြောင်းပြချက်မပေးဘဲအယူခံပယ်ချလိုက်ပေမဲ့နောက်ထပ်အယူခံနေဆက်ပြီးတက်သွားမယ်လို့ဦးညီပူရဲ့ရှင်းနေကပြောပါတယ်ရန်ကုန်မြို့ကသတင်းပေးပို့ထားတာကိုမတ်တိန်ကီထိုက်ကဆက်ပြီးပြောပြမှာပါရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကိုအများပြည်သူကြားတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုဥပဒေပုံမှ905ခခွေးနဲ့စစ်တွေမျိုးနဲ့တရားရုံးကအလုတ်ကျန်းနဲ့ထောင်ဒဏ်နှစ်နှစ်အောက်တိုဘာလ10ရက်နေ့ကချမှတ်ထားတာပါဒီဆုံးဖြတ်ချက်အတွက်ယူကန်တင်ထားတာကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်တယ်လို့ဥညိပုအမှုအတွက်လိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကအထက်ထန်းရှေ့နေဥအောင်မြတ်ကျော်ကပြောပါတယ
်ဒီမုံမာတော့ပေါ့နော်ဒီ10ရက်နေ့စီလာပါ2021တဲ့အန်ဒီဥညိပုကိုဒါတဲ့ကျူဝေဖို့မှာ905ခခွေနဲ့အမင်းရှားလိုက်တယ်။အဲ့ဒီအမင်းကိုကျွန်တော်တို့မတင်နေတော့ကျွန်တော်တို့အယူခံတက်တယ်။အယူခံတက်တယ်ဒီစစ်တေခံတရားရုံးမှာအယူခံအမှုမဲ့သုံးနဲ့ကျွန်တော်တို့အယူခံတက်ပါတယ်။ဒီနေ့မှာဒီကြားနာပြီးတော့တိုက်တက်ခံတရားရုံးကကြားနာပြီးတော့အကျဉ်းနဲ့ပါလိုက်လိုက်ပါတယ်။အဲ့ဒါကတော့အကြောင်းပြချက်မရှိပါဘူး
။အကြောင်းပြချက်မရှိအယူခံပဲချခံရပြီမဲ့လေဥညိပုအတွက်အထက်ကိုအယူခံဆက်တက်သွားမယ်လို့သူ့ရဲ့ရှင်းနေကပြောပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ဒီအာဏာသိမ်းမှုကိုကန့်ကွက်ကြောင်းနဲ့အာဏာသိမ်းစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ NLD ဗဟိုအလို့အမှုဆောင်ကော်မတီကကြေညာချက်တွေထုတ်ခဲ့တာပါအဲ့ဒီကြေညာချက်တွေကြောင့်ဗဟိုအလို့အမှုဆောင်ကော်မတီဝင်ဖြစ်တဲ့ဦးညီပုကိုပုံမှန်905ခခွေးနဲ့တရားစွဲထောင်ချတာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်95နဲ့လေတရားဆွဲဆိုခံထားရပါတယ်ရှင
်။မတ်တင်ကီထိုက်ပါရှင်။အခုဆက်လက်ပြီးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဖောင်းဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြား တိုက်ပွဲတွေကနေ့စဉ်နှီးပါဖြစ်နေပါတယ်ဒီတိုက်ပွဲတွေအတွင်းကျေးရွာလူနေအိမ်တွေထိခိုက်တယ်လို့အရသာထိခိုက်သေဆုံးတာတွေလည်းရှိနေတာပါရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ကပြောပြမှာပါရှင
်တရုတ်မြန်မာနယ်စပ်ဒေသကျူကုတ်ပန်ဆိုင်မွန်ဂိုနဲ့ဖောင်းဆိုင်ဒေသတွေမှာဇူလိုင်လဆန်းကတည်းကစစ်ကောင်စီတပ်နဲ့ MNDAA ကိုကွန်တပ်အကြမ်းမှာတိုက်ပွဲတွေပြင်းထန်နေတာပါစစ်ရေးတင်းမာမှုတွေရောကြနိုင်မှုမွန်ဂိုဒေသကတပ်စခန်း၃ခုကိုစုခွာမှာဖြစ်ကြောင်းကိုကန်တပ်ဖက်ကအနိုဝင်မာလ၁၀ရက်နေ့ကတည်းကကြေညာထားခဲ့ပေမဲ့အခုအချိန်အထိတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲရှိပါတယ်။လက်ရှိဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမွန်ဂိုဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်။မွန်ဂိုဘက်မှာကောင်းတော့ကောင်းပါနဲ့ဗျာ။ကွန်ဆင်းမင်းမှာတော့တိုက်ပွဲဆက်တိုက်ဖြစ်နေတာပေါ့နော်။အခုနှစ်ရက်နေပေါ့စတန်ကြတာပဲဗျာ။ဒီနေ့လည်းဖြစ်တာပဲလက်နက်ကြီးတွေပေါ့နော်။တန်ကြနေရတာပေါ့နော်။နေရာတိုင်းဖြစ်နေရတာပေါ့နော်။ပြောတုံးတုံးလေးနေရတော့เนี่ยนะบ่เนาะแต่คราวนี้อันนี้ว่าด้านนี้โหไปซ่าได้ไปซ่าได้นะสะไตจ้าเนี่ยอันนี้กู
မွန်ဂိုဒေသခံကဘယ်နေရာမှာတိုက်ပွဲဖြစ်ပြီးဘယ်လောက်ထိခိုက်ကြဆုံးလဲဆိုတာကိုတော့မသိကြောင်းပြောပါရယ်။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တပ်မဟာ6ဟာကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသတွေမှာအခြေစိုက်ပါရယ်။ဒီဒေသတွေအခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါရယ်။အဲ
အဲ့ဒီမွန်ဂိုလိုဖောင်းချင်ဖို့နော်အဲအဲ့ဒီမှာ MNDAA ရဲ့ဒီစစ်ကောင်စီရောနဲ့တိုက်လို့လို့ပေါ့နော်။အဲတက်ပွဲကြတော့ဆက်တက်ဖြစ်နေတာ။အဲ့ဒါအခြေအနေလောက်တော့ကျွန်တော်တို့အတတိယပါရယ်။နောက်တစ်ခုရှိတာကတော့ဒီစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေပြစ်ခတ်လို့ပေါ့နော်ဂျွာတွေထဲမှာကျသွားတာအာဂျွာဒီလိုလူထုတွေထိခိုက်တာလည်းရှိတယ်အင်းတွေထိခိုက်တာလည်းရှိတယ်အဲ့ဒါတွေဒီတိကျတော့အမေတန်းတက်ပါတယ
်မွန်ဂိုဖောင်းဆိုင်ဒေသကစစ်ပြေးဒုက္ခတွေကိုကူညီဆောင်ရွက်နေသူတူကတော့ပြီးခဲ့တဲ့ရက်ပိုင်းကလက်နက်ကြီးထိမှန်တာကြောင့်ဒေသခံအမျိုးသမီးတူသိဆုံးခဲ့ကြောင်းပြောပါတယ
်ဒီမြန်မျိုးကပေါ့နော်ဒီမြန်မျိုးအဲဖောင်းဆိုင်ဘောင်မွေးဖောင်းဆိုင်ဘောင်မွေးကြီးရောပေါ့အဲကအမျိုးသမီးတယောက်ကအဲ့ဒီဒီဘုံမှန်ဒီမှာဆုံးသွားတာအဲ့ဒါတော့ကြားလိုက်တယ်ကျူချာကျူချာအဲ့ဒီသူတို့အဝေးကနေအဲ့လမ်းနဲ့ကြီးတွေနဲ့လမ်းပြနေလို့တော့ကြားလိုက်တယ
်ဒီတိတ်ဆုံးမှုဟာ19ရက်နေ့ကဖြစ်ပျက်ခဲ့တာဖြစ်ပြီး MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာဖော်ပြထားပါတယ် MNDAA ကိုကန်တပ်ဖွဲ့ကမွန်ဂိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒီလ23ရက်နေ့ကတပ်ပွဲ6ကြိမ်ဖြစ်ပွားခဲ့ကြောင်းလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်နေကြောင်းရေးသားထားပါတယ်ဒီတပ်ပွဲအတွင်းစစ်ကောင်စီဘက်က20လောက်ကြာဆုံးခဲ့တယ်လို့ MNDAA ကိုကန်တပ်က3ဦးထိခိုက်ပြီး2ဦးကြာဆုံးကြောင်းကိုကန်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ကိုကန်တပ်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်အကြတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရဲဆုံးခွာတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်မိတာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အင်္ဂါနေ့နဲ့ခေတ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။မကြာခင်မှာတော့ဒီမြန်မာမပါတဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်တုံးသက်ချက်တွေကိုနားဆင်ရဖို့မကြခင်မှာတော့ကျမတို့ဒီတရုတ်မြန်မာနယ်စပ်ဂိတ်အခြေအနေတွေကိုတင်ပြမှာပါအခုတော့မြန်မာမပါတဲ့ဒီတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအပေါ်တုံ့တက်ချက်တွေကိုကြည့်ရအောင်ပါတရုတ်နဲ့အာဆီယံကြားဆွေးနွေးဘက်အနှစ်30ပြည့်အထိမ်းအမှတ်အွန်လိုင်းကကျင်းပတဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံကပါဝင်တက်ရောက်ခြင်းမရှိပါဘူးမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကြားဘုံသဘောတူညီထားတဲ့အချက်တွေအတိုင်းအကောင့်ထဲမပေါ်သရွေ့အာဆီယံနဲ့သက်ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာမြန်မာပါဝင်နိုင်မဲ့အလားအလာမရှိနိုင်ဘူးလို့လေးလာသူတချို့ကသုံးသပ်ပါတယ်စစ်ကောင်စီဘက်ကရောအလျှော့ပေးမဲ့ပုံညင်ရပါသလားရန်ကုန်ကလာတဲ့တရင်ကိုမဆုမွန်ကတင်ပြမှာပါရှင
်တရုတ်သမ္မတရှီကျင်းပင်ဦးဆောင်ပြီးတော့အွန်လိုင်းကနေကျင်းပခဲ့တဲ့တရုတ်နဲ့အာဆီယံကြားဆွေးနွေးဘက်အနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတက်ရောက်ခဲ့ခြင်းမရှိပါဘူးတရုတ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကိုမြန်မာကိုယ်စားလှယ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်၉နိုင်ငံကသဘောတူခဲ့ကြောင်းနဲ့ ထိတ်သီးဆွေးနွေးပွဲကျင်းပတဲ့ဒီကနေ့နိုဝင်ဘာလ22ရက်နေ့မနက်ပိုင်းအထိမြန်မာဘက်ကနေတုံ့ပြန်မှုမရတဲ့အတွက်မြန်မာကိုယ်စားလှယ်မပါဘဲနဲ့ထိတ်သီးဆွေးနွေးပွဲကိုကျင်းပခဲ့ရကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးကလည်းအာဆီယံနိုင်ငံတချို့ကနေအရင်တုန်းကအာဆီယံစည်းဝေးတိုင်းနိုင်ငံရေးယာရုမရှိတဲ့ကိုယ်စားလှယ်တဦးတက်ရောက်ရမယ်လို့ဖိအားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒီစည်းဝေးကိုတက်ရောက်နိုင်မှုတရုတ်သမ္မတနိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ညှိနှိုင်းပေးခဲ့တာကိုအထူးကျေးဇူးတင်ပေမဲ့လည်းမြန်မာနိုင်ငံဘက်ကကိုယ်စားလှယ်မတက်ရောက်ဖြစ်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။မဟာမဲခေါင်ဒေသမှာပါဝင်တဲ့အာဆီယံ၅နိုင်ငံအနေနဲ့ကောင်းမွန်ညီညွတ်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောထားပါတယ်။အဲ့ဒီ၅နိုင်ငံကတော့မြန်မာ၊ထိုင်း၊လာအိုစ်၊ကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်။အာဆီယံနဲ့ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတက်ရောက်နိုင်တဲ့အခြေအနေမရှိခဲ့တာအခုကတော့ဒုတိယအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းနိုင်ဖို့အာဆီယံခေါင်းဆောင်တွေဘုံသဘောတူညီထားတဲ့မူ၅ချက်အတိုင်းမြန်မာဘက်ကနေအကောင့်ထဲမဖော်သေး၍စစ်ကောင်စီခေါင်းဆောင်အနေနဲ့အာဆီယံစည်းဝေးပွဲတွေမှာတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသူဦးရဲထွန်းတီဘောကတုံ့တပါတယ
်။အာဆီယံကတော့ဒီဘိုဂျိုမူအီမဲအွန်လိုင်းကိုယ်တိုင်တက်တဲ့အစည်းအဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်၅ချက်ကိုအကောင့်ထဲမဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ဘိုရှေ့ကအစည်းအဝေးမှာအဲ့လိုတန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကကိုထွေးပြီးသားတဲ့သွေးကိုပြန်မျိုးတို့ဖြစ်မှာပေါ့
ဒီကနေ့ကျင်းပတဲ့ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်ဆိုရရဲ့အာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှမ်မြန်မာနိုင်ငံကိုလာရောက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နိုဝင်ဘာလ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုတော့တရုတ်ကဆက်ထိန်းထားမဲ့ပုံရပါတယ်လို့ဦးရထွန်းကတုံ့တက်ပါတယ
်တရုတ်ပြည်ကတော့ဒီအာဆီယံကနေတဆင့်ဆက်ဆံမှုမရှိပေမဲ့သူကတော့ဒီကြားအာဆီယံရဲ့ဆုံးဖြတ်ထားချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်လည်းတစ်ဖက်ကတိုက်တွန်းနေတယ်လို့တစ်ဖက်ကလည်းသူနဲ့မြန်မာနဲ့ဒီကြားဆက်ဆံရေးတွေအတွက်တော့ဟိုစူးစမ်းနေတာတွေတော့ရှိတယ်နော်ဒီနေ့ပဲကြားလိုက်တဲ့သတင်းတစ်ခုကတော့နယ်စပ်ကုန်သွယ်ရေးဂိတ်တွေပိတ်ထားတာကိုအဲဒီမူဆယ်ဘက်မှာတော့စပြီးတော့အစံသဘောပြန်ဖွင့်တယ်လို့ကြားတယ်နော်ဒါကတော့တစ်ဖက်စလုံးရဲ့အကျိုးစီးပွားပေါ့နော်အဲ့တော့ပြောကျင်တဲ့သဘောကတော့ဟိုအာဆီယံကအဲ့ဒီလိုဟိုဒီပြစ်ဒဏ်ပေးထားပြီမယ်လို့တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့ရှိတဲ့ရှိတိုက်တဲ့အထိုက်အလျောက်ရှိတဲ့ရှိတိုက်တဲ့ဟာတော့ချက်သွားနိုင်မယ်လို့ကျွန်တော်တို့ယူဆတယ်
နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆထားတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကလိုက်ရောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက္ခဌာနမှူးဒေါက်တာတီတာထွန်းကတုံ့ပြန်ပါတယ်
ကြည့်နေရတာပေါ့နော်ဟိုပေါ့နတ်ဆက်ကဘယ်လဲပါလဲဘာလို့မလဲပေါ့တော့ရှုပ်သေးတဲ့အခြေအနေကြီးမှလေလူတိုင်းဝင်ကကိုယ့်ရဲ့ဒီချင်းနဲ့ကိုယ့်အဆင်ကလည်းသူ့ရဲ့ဒီချင်းနဲ့ပြီးလုပ်နေတာလေဟိုဒနာဆက်ကလည်းသူ့ရဲ့ဒီချင်းနဲ့ပေါ့အင်းကျန်လည်းသူ့ရဲ့ဒီချင်းနဲ့ပေါ့တရုတ်ကလည်းဘာလို့ပြောမြန်မာကိုသူကပေါ့ဟိုဟိုသဘောတူညီချက်ငါကိုမဆော့ပြနေလေကသူကသဘောထားချင်တာချက်ပြီးဆိုတော့သူကအဓိကအဆင်ကတော့အလုံးကအာဆီယံကိုပဲဝင်ပြီးတော့ပေါ့နော်ဟိုတောင်းပေးတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်အဲ့လိုမျိုးအာဆီယံကလည်းကျွန်တော်ထင်ပါတယ်သူလည်းအန်ဂျီစော်လုပ်မှာပေါ့နော်ကမ်ဘောဒီးယားဥပဒေကြောင်းသားရဲ့ခါမှာလည်းသူလေးတန်းမလို့ထွက်လာမလဲဆိုတော့ဒီနေ့ကတော့အာဆီယံရဲ့သဘောတူညီချက်ကငါတကူပဲအကောင့်ထဲပေါ်မယ်ပေါ့အဲသူအဲ့လိုမျိုးပဲပြောနေတာဆိုတော့ကျွန်တော်တို့ကစိုးတောင်းတဲ့ကာလတွေမှာစောင့်ကြည့်နေရတဲ့အဖြစ်ရှိနေတာပေါ့နော်။နတ်ဆက်ကနေရတဲ့ဒီပေးမှာသူကလည်း control ဖို့အတွက်ကိုစူးစမ်းနေတဲ့အချိန်မှာနိုင်ငံတကာပရိသတ်တွေရဲ့ဒီဘက်ကဒီစာလေးပရိသတ်တွေကလည်းရှိနေရပေါ့နော်။အဲ့လိုမျိုးလေးတွေကလည်းဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကိုယ်တိုင်ကစောင့်ကြည့်နေတဲ့အဖြစ်ဖြစ်နေတာလေ။
အာဆီယံဖွဲ့ကိုစတင်တည်ထောင်တဲ့အချိန်ကနေစလို့အဖွဲ့ဝင်နိုင်ငံတွေအကြားအချင်းချင်းဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဘူးဆိုတဲ့အခြေခံမူတစ်ချက်ကိုလည်းပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်တွေကြားသဘောတူညီမှုကနေမြမရေးကိုကြားဝင်ဆောင်ရွက်ဖို့ဆုံးဖြတ်လိုက်ကြတာပါ။39ချိန်မြောက်ကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ကြားဖို့အတွက်အဖွဲ့ဝင်တွေကြားစတင်ဆုံးဖြတ်ခဲ့ကြတာပါမြန်မာစစ်ကောင်ဆောင်တက်ရောက်နိုင်ခြင်းမရှိတဲ့ထိပ်သီးစည်းအဝေးပွဲမှာတရုတ်နိုင်ငံဟာအာဆီယံရဲ့အိမ်နီးချင်းကောင်းမိတ်ဆွေကောင်းမိတ်ဖက်ကောင်းဖြစ်ခဲ့တယ်လို့ဆက်ပြီးလဲဖြစ်သွားမယ်လို့တရုတ်သမ္မတရှီဂျင်းပင်ကထိပ်သီးစည်းအဝေးပွဲမှာပြောကြားခဲ့ပါတယ်တရုတ်အာဆီယံမိတ်ဖက်အနှစ်30ပြည်ကနေဒေတာရင်းတည်ငြိမ်မှုတိုးတက်မှုငြိမ်းချမ်းရေးကိုလှုံ့ဆော်နိုင်လိမ့်မယ်လို့လည်းအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်
မဆုမှုမှာရှင်ဆက်လက်ပြီးတော့ဒီတရုတ်မြန်မာနယ်စပ်ဂိတ်အခြေအနေတွေကိုကြည့်ကြရအောင်ပါမနေ့နိုဝင်ဘာလ20ရက်နေ့ကတရုတ်မြန်မာနယ်စပ်မှာလာနေချီပိတ်ထားတဲ့နယ်စပ်ဂိတ်တွေကတခုကိုဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့ကုန်တင်ပို့ရတာနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကစီကံကန့်သက်ချက်အသစ်လုပ်လိုက်တဲ့အတွက်မြန်မာဘက်ကအခက်အခဲတွေဖြစ်လာမှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်။
ကိုဗစ်ကာယောဂါကြောင့်မြန်မာနဲ့နယ်စပ်ဂိတ်အားလုံးကိုတရုတ်ဘက်ကနေပြီးတော့6လကြာပိတ်ထားရတာနေနိုဘလာ22ရက်နေ့နေ့လယ်တနင်္ဂနွေကစပြီးတော့မူဆယ်ကုံသွေးစုံမှာရှိတဲ့ကျင်ဆန်းကြော့ဂိတ်ကိုပြန်ဖွင့်ပေးလိုက်ပြီလို့တရုတ်ဘက်ကကြေညာခဲ့တာပါဒီကုံသွယ်ခွင့်ကိုနိုဝင်ဘာလ25ရက်နေ့ထိစံသက်ကာလအဖြစ်သတ်မှတ်ထားပြီးတော့အားနည်းချက်အားစားချက်တွေကိုချိန်ဆပြီးတော့မှဆက်လက်ဖွင့်လှစ်သွားမယ်လို့တရုတ်ဘက်ကထုတ်ပြန်ချက်မှာရေးပါတယ်ဒီလိုကြေညာခဲ့ပြီးတဲ့နောက်မှာနှစ်ဖက်စလုံးကကုံတွေကိုအပြန်အလှန်ပြန်လည်တင်ပို့ခဲ့ပါတယ်ကုံမျိုးစုံတင်ထားတဲ့ကုံတစ်တာကွန်တိနာနှလုံးကိုတရုတ်ဘက်ကမြန်မာဘက်ကိုပို့ခဲ့ပြီးတော့မြန်မာဘက်ကလည်းကုံတစ်တာနှလုံးတရုတ်ဘက်ကိုပြန်ပို့ခဲ့တဲ့အကြောင်းကုံတွေကပြောပါတယ်။နှစ်နိုင်ငံကုံတွေကြီးမှသဘောတူညီထားတဲ့ကုံမျိုးစားတွေအတိုင်းကုံတွေခွင့်ပြန်ရမှာဖြစ်ပေမဲ့ပို့ကုံတွေကိုကုံတစ်တာကွန်တိနာထဲမှာထည့်ပြီးမှကုံတွေရမယ်ဆိုတဲ့ကန့်သတ်ချက်ကိုတော့တရုတ်ဘက်ကအစ်စ်ထည့်သွင်းလိုက်တာကြောင့်အခုလိုကွန်တိနာတွေနဲ့ကုံတွေပို့ကြရတာဖြစ်ပါတယ်။ဒီကန့်သတ်ချက်ကြောင့်မလို့မြန်မာကုံတွေအများစုကတော့အခက်တွေ့နေပါတယ်။မြန်မာကုန်သည်တွေကိုကွန်တိနာငှားရနိုင်ဖို့မူဆယ်လုပ်ငန်းရှင်တချို့ကပြင်ဆင်ထားတဲ့ကြောင်းမူဆယ်ဆန်ကုန်သည်အသင်းရဲ့ဒုတိယဥက္ကဋ္ဌဦးမင်းသိန်းကဗီဒီယိုကိုပြောပါတယ
်။ကွန်တိနာတွေကလည်းဒီလိုကိုဘယ်လိုကုန်မလဲရဖြစ်နေတာလဲကွန်တိနာဟောက်တွေကပြောင်းပြီးတာမှာကွန်တိနာတွေလည်းဒီလိုကြည့်ရဖြစ်သေးတယ်။ဒီလိုပဲတရုတ်ပြည်ထဲမှာရှိတဲ့ကွန်တိနာတွေကလည်းဒီကားတွေနဲ့ပမာပြည်လာလို့မရဘူး။ကွန်တိနာတွေတောက်ထဲကိုဆက်လို့ဆက်ပြီးတော့ပမာပြည်လာလို့ပို့ဆောင်မှုပုံစံကြောင်းသွားတယ်ဒီလိုတော့မဟုတ်တော့ဘူး။ကွန်တိနာကားတွေနဲ့လည်းကိုချောက်ကပြီးတော့
ကိုဗစ်ကာယောဂါကြောင့်ဆိုပြီးတော့တရုတ်ဘက်ကနဇက်ကုံတွေဂိတ်တွေကိုဂျွန်းလာတွေကဆက်ပြီးတော့ပိတ်ခဲ့တာပါအခုလည်းဂိတ်တစ်ခုကိုအစမ်းပြန်ဖွင့်ပေးပေမယ့်နဇက်ဂိတ်တွေမှာကုံတွေကိုကွန်တိနာထဲထည့်ပြီးတော့ပို့ဆောင်ရမယ်လို့သတ်မှတ်ထားတဲ့အတွက်ဈေးစကားတွေပိုကြီးသွားမှာကိုကုံတွေကစိုးရိမ်နေပါတယ်ဒီလိုကွန်တိနာနဲ့ပို့ဖို့တရုတ်မြန်မာနှစ်နိုင်ငံနဇက်ကုံတွေမကြာခဏလုံးလေးရှိတဲ့စီးဝေးတချို့မှာထည့်သွင်းဆွေးနွေးခဲ့ကြပြီးတော့သဘောတူမှုမရခဲ့ပေမယ့်ဒီကနေ့နဇက်ဖွင့်တဲ့ကြီးညာချက်မှာတော့တရုတ်ဘက်ကအရာကိုထည့်သွင်းခဲ့တာဖြစ်ပါတယ်မြန်မာကုန်တွေကအမိုးပွင့်ကုန်တင်ကားတွေနဲ့ပဲကုန်တွေကိုတည်ယူနေတာပါအခုတော့ကွန်တိနာနဲ့ပြောင်းတည်ရမယ်ဆိုတဲ့အတွက်အခက်အခဲရှိနိုင်ကြောင်းအဝေးပြေးကုန်တင်ရင်မောင်းအဖွဲ့ရဲ့တာဝန်ခံဆိုင်ဖုံးမြင့်ကဗီဒီယိုကိုပြောပါရယ်အဓိကအခက်အခဲကတော့မြန်မာကုန်ကားတွေရဲ့နောက်ပိုင်းကူတဲ့ဟာကွန်တိနာပုံးတင်ဖို့အဆင်မပြေနိုင်သလိုကားကူတွေကိုအပြောင်းလဲတွေထပ်လုပ်ရမှာဖြစ်တဲ့ကြောင်းသူကပြောပါရယ်
လည်းတော့အလုပ်ရှုပ်အောင်လို့အဲ့လိုပဲသူကကွန်တိနာနဲ့ဆက်မှတ်နေအဲ့လိုရှင်းရမှာမဟုတ်ပြောမှာကွန်တိနာတင်လိုက်ပြီဆိုရင်ကျွန်တော်တန်ကြိမ်ရဲ့ပို့လာကွန်တိနာတစ်လုံး၄ရက်ရှိတယ်ဆို၄ရက်ရှိတယ်ဆိုချင်းတွဲကိုကျွန်တော်ဆက်ပြီးတော့လောက်ဘူးလေးတော်ပြီးတင်တယ်ဆိုရင်ရောဇာဝိကံများ
တူပက်ကတော့နေဆက်ဂိတ်တွေပိတ်တာအခုလိုစီကံချက်တွေပြောင်းလဲတာတွေဟာကိုဗစ်ကာယောဂါကာကွယ်ဖို့ဖြစ်တယ်လို့အမြဲပြောလို့ရှိပါတယ
်ဆိုတော့ကျွန်တော်ဆရာတော်ရအောင်နဲ့ဟုတ်တော့ဟုတ်တယ်ကပ်ဖြစ်ချင်းချင်းရလို့တော့မလို့တော့ကွန်တိနာလုံးလဲမှာလားလုံးလဲချင်းသွားမှာအဲ့လိုပဲလုပ်သွားမှာလေ
မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းရှင်ရလာနေတဲ့ဇူလိုင်လ10ရက်နေ့ကစပြီးတော့တရုတ်ယူနန်ဆူရကနှစ်နိုင်ငံနေဆက်ကုန်သွယ်ရေးအားလုံးကိုဖြတ်တောက်ထားတာပါနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးမရှိတော့ပေမဲ့အရေးပေါ်လူအပ်နိုင်တဲ့စီးပွားတွေကိုတော့နှစ်နိုင်ငံညှိနှိုင်းပြီးတော့မူဆယ်မြို့ကျင်းစမ်းကျော့ဂိတ်ကနေပြီးတော့ချွင်းချက်နဲ့တင်သွင်းခွင့်ပေးထားပါတယ်တရုတ်မြန်မာကုန်သွယ်ရေးဟာကိုဗစ်ကာယောဂါကြောင့်2020ဧပြီလတည်းကစပြီးတော့ကျဆင်းသွားတာကြောင့်လဲကုန်သွယ်ရေးကပြောပါတယ်တရုတ်နိုင်ငံပဲ့အချက်နေဆက်ဂိတ်တွေမှာတော့ကိုဗစ်စစ်ဆေးဂိတ်တွေအဆောင်တူးချက်တာတွေစရပြင်ဆင်မှုတွေကိုတော့အဆက်မပြတ်လုပ်နေတဲ့အကြောင်းတရုတ်နေဆက်မှာရှိတဲ့ကုန်သွယ်တွေကပြောပါရခင်ဗျာ
ကိုသားညိုဦးပါရှင်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပ
ါ View American and ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စ
လုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
အင်္ဂါနေ့နဲ့ KVOE မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါရှင်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီအခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်းအတွက်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကောလာဟာလာကျူတဲ့ထွက်လာတာပေါ့ကြံွေဖြတ်သိမ်းနေလို့နောက်ဘိုဘန်ကိုစက်ကူတဲ့တွေ9000တန်နဲ့ရိုက်နေတယ်လို့ဒါတွေကလည်းလူတို့အနေနဲ့ဒီဘိုဘန်ဘော်ယုံရင်မှုရောကြတဲ့အပိုင်းတော့မြင်တယ်
ဒါကတော့မြန်မာနိုင်ငံမှာနိုင်ငံရေးမပြေလည်မှုတွေကြောင့်စီးပွားရေးအခြေအနေတွေကဘလောက်ထိထိခိုက်နေသလဲဆိုတာကိုတင်ပြထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါ။အခုတော့သတင်းပေးပို့ချက်တပုတ်ကိုအရင်ဆုံးတင်ပြမှာပါရှင်။မွန်ပြည်နယ်တန်ဖြူစရဲမြို့နယ်ထဲမှာရှိတဲ့ကြိုက်နယ်ရေလေဖျားဖူးကိုတွားရင်းနဲ့ရေနစ်ခဲ့သူတွေထဲမှာမနေ့နိုဝင်ဘာလ22ရက်ညနေအထိအလောင်း9လောင်းထပ်မံဆဲယူနိုင်ခဲ့တယ်လို့ပရဟိတကူညီသူတွေက VOE ကိုပြောပါတယ်။ပျောက်ဆုံးနေသူ30ထဲမနေ့ရှိနေသေးတယ်လို့လည်းခန့်မှန်းနေကြပါတယ်။အပြည့်စုံကိုဆက်ပြီးတော့ကြည့်ကြရအောင်ပါရှင်
။တံပြူစရဲမြို့နယ်ကကြိုက်နယ်ရေလေဖျားစီတွားရင်ရင်နစ်ခဲ့တဲ့ဖျားဖူးတွေတဲကအလောင်းနောက်ထပ်9လောင်းမနေ့ကထပ်မံရှာဖွေတွေ့ခဲ့ပါတယ်။ဒါကြောင့်နိုဝင်ဘာလ22ရက်ညနေ9နာရီအချိန်ထိတိတ်ဆုံးသူစုစုပေါင်း20ရှိသွားပါပြီ။ရေလေဖျားရှိရာစီဖျားဖူးသွားတဲ့လမ်းမှာရေတက်နေသေးတဲ့အတွက်အခက်အခဲတွေကြားကပျောက်ဆုံးနေသူတွေကိုလိုက်ရှာခဲ့ရတယ်လို့ကူညီကယ်ဆယ်ရေးလုပ်ပေးနေတဲ့ပရဟိတကူညီသူတဦးက VOA ကိုပြောပါတယ်။
သူကောင်အကုန်လုံးကတော့လောင်း20ပါခင်ဗျာဒီနေ့တွေ့ရလဲပါဆိုရင်တော့9လောင်းသက်တွေ့တယ်ခင်ဗျာဒီနေ့တနေ့လုံးမှာတော့ကျွန်တော်တို့တနေ့လုံးရှာတဲ့ထဲမှာဒီနေ့9လောင်းပဲရတယ်ပြီးတော့ရေကခင်ဗျာညကြားမှကြမယ်ဆိုတော့ကျွန်တော်တို့ကဆက်ရှာလို့အဆင်မပြေဘူးခင်ဗျာမနေ့ညကလည်းကျွန်တော်တို့ရှာတယ်ရှာလို့မတွေ့ဘူးနောက်ပြီးတော့အဆင်လည်းမပြေဘူးမှောင်လည်းမှောင်နေတော့ကျွန်တော်ရေကြောလည်းတိတ်ပြီးတော့မသိဘူးဆိုတော့ခင်ဗျာ
ကြိုက်နေရေလေဖျားကနေတောင်ထိုးနေတဲ့လမ်းကလမ်းလျှောက်ပြန်လာသူတွေလှိုင်းပုန်းလို့ရေနစ်တိတ်ဆုံးခဲ့ကြတာဖြစ်ပါတယ်။တိတ်ဆုံးသူတွေထဲမှာတန်ခါတပါးအမျိုးသား3ဦးနဲ့အမျိုးသမီး16ဦးတို့ပါဝင်ပါတယ်။သူတို့တွေအားလုံးဟာရဝေးကနေဖျားဖူးလာကြသူတွေဖြစ်ပြီးအသက်6နှစ်ကနေ65နှစ်အထိပါဝင်ပါတယ်။အများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလှဲကူးမျိုးတို့ကပါဝင်ကြတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။ဒီရေမကြသေးချိန်မှာဖျားဖူးတွေလမ်းလျှောက်ပြန်လာတဲ့အတွက်လှိုင်းပုတ်ပြီးရေထဲမျောပါသွားကြတာလို့ပိုင်ရှင်မဲ့လူမှုကူညီရေးအသင်းကအခုလိုပြောပါတယ်
။ဒီတက်နေတဲ့အချိန်မှာသူတို့ကဒီအရောက်သွားတဲ့လျှောက်လမ်းရဲ့ဒီဘေးဘက်ခြမ်းကိုသူတို့ကဟိုဘယ်လိုပြောမလဲဆမ်းပြီးတော့တွားရင်တွားရင်တွားရင်ရေကဟိုရင်ဘက်လောက်ထိရောက်နေပြီသူတို့ကတော့ရှစ်တိုးနေသေးပေါ့ရှစ်တိုးပြီးတွားရင်တွားရင်လည်းအမှလှိုင်းပုတ်တော့အမှအကုန်လုံးအရှိအလူတွေကအမှပါသွားတော့ပေါ့နော်လျှောက်လမ်းရဲ့ဘေးမှာဝါးတိုင်လေးတွေသူကစိုက်ပြီးတော့ဝါးလျံလေးတွေလောက်လာပြီးတယ်လူတွေကအဲ့ဒီအပြင်ဘက်ကနေပြီးတော့ရှောက်တဲ့လူတွေရှိတယ်ရေသားများလို့လို့အပေါ်ကနေလည်းလူကြီးတွေကောဘကလူကြီးတွေဦးစင်းတွေကဟိုရေခဏစစ်သွားတော့ခဏဆောက်ပြီးမှဖြတ်ကြဖို့မြေတရက်ခံလည်းမရဘူးပေါ့နော်
ရင်နစ်ပျောက်ဆုံးနေသူ30ထဲမှနည်းရှိနေသေးတယ်လို့လည်းပြောပါရယ်။ကြိုင်နေရေလေဖျားဟာမွန်ပြည်နယ်တန်ဖြူစရဲမြို့နယ်အန်ခဲချေးရွာနယ်ဝါကလောင်ချေးရွာကြားမှာရှိနေတာပါ။ရေလေမှာဖျားတည်ထားပြီးကန်းဆက်ကနေဖျားအထိတမိုင်နဲ့6ဖာလုံလောက်ဝေးပါရယ်။ဒီရေအတက်ကြပေါ်မူတည်ပြီးရေကြချင်းဆိုရင်ဒေသခံတွေအခေါ်နန်လန်းဆိုတဲ့လမ်းကနေရေလေဖျားစီကိုခြေကျင်သွားလို့ရပါရယ်။ဖျားဖူးတွေအနေနဲ့ကြိုင်နေဖျားဖူးနိုင်မှုဆက်လီနဲ့သွားလို့ရတယ်လို့ရေကြချိန်ပေါ်လာတဲ့နန်လန်းလို့ခေါ်တဲ့လမ်းအတိုင်းလမ်းလျှောက်သွားလို့လည်းရတယ်လို့ပြောပါတယ်။ကြိုင်နေရည်လေဖျားပွဲတော်ကိုတစားမုံလှားပြေကျော်2ရက်နဲ့3ရက်နေ့တွေမှာနှစ်စဉ်ကျင်းပလေးရှိပြီးအနေနဲ့အရရက်ကဖျားဖူးတွေလာကြလေးရှိပါတယ်။ကြိုင်နေရည်လေဖျားဖူးသွားသူတွေလှေမောက်လို့တေဆုံတာမျိုးလဲအရင်နှစ်တွေကဖြစ်ခဲ့ဘူးတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ရှင်
။ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါပါစီးပွားရေးကဏ္ဍကိုအရင်ဆုံးကြည့်ကြရအောင်ပါရှင် မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးပိုင်းမှာဆယ်စုနှစ်နဲ့ချီမဟုတ်ပေမဲ့နှစ်များစွာနှောက်ဆုတ်သွားပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေကြောင့်ဘဏ်လုပ်ငန်းကုန်သွယ်ရေးနဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ရပြီးတန်းနဲ့ချီတဲ့လူထုလည်းဆင်းရဲရင်ပိုးပြီးနှက်စေပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြမှာပါရှင်။
ဤသောလုပ်ငန်းကဏ္ဍမလဲပတ်နိုင်တော့တဲ့ပြီးခဲ့တဲ့2020ပြည်နှစ်အတွင်းကိုဗစ် -19 ကပ်ဘေးရောဂါကာလအတွင်းကဆက်လို့မြန်မာနိုင်ငံမှာစီးပွားကျနေတာပါ။ကျပ်ငွေဈေးချတာကြောင့်စားသောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဈေးကြီးပေးနေကြရတဲ့မြန်မာပြည်သူတွေအတွက်တော့ဖေဖော်ဝါရီ1ရက်နေ့မှာအရက်သားအစိုးရကိုစစ်တပ်ကဖြုတ်ချခဲ့ပြီးတဲ့နောက်နိုင်ငံရေးကတောင်းကနစ်အခြေအနေတွေကြောင့်ထပ်ပြီးဒုက္ခတွေ့ရပါတယ်။မလုံးကြုံမှုနဲ့ပြည်ပခါတွေကြီးထွားလာပြီးကိုဗစ် -19 ကပ်ဘေးရောဂါတန်းနောက်စီးပွားချမှုတွေကြောင့်အသက်ကအထောက်ပံ့တွေလိုအပ်နေတဲ့လူသုံးသန်းကျော်အတွက်အတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကမြန်မာစစ်ခေါင်းဆောင်တွေကိုပန်ကြားထားပါတယ်နိုင်ငံတွင်းမှာလူပေါင်းသိန်းချီအလုတ်ကိုင်းဆုံးရှုံးပြီးငွေကြေးဖောင်းပွမှုကလည်းတဟုန်ထိုးတက်သွားတာကြောင့်စင်းရဲမွဲတေမှုကပိုဆိုးလာပါတယ်။အရင်ကကုမ္ပဏီဝန်ထမ်းလုပ်ခဲ့ပြီးအခုတော့တပိုင်းတနိုင်စီးပွားရေးစံတန်လုပ်ကိုင်နေတဲ့မတ်လုံးလုံးက VOA ကိုအခုလိုပြောပါတယ
်။တချို့ကျတော့လည်းရှိတဲ့လူနည်းစုလေးနဲ့ဟိုအလုတ်ရှိရင်ပြီးတော့လည်းပတ်နေတယ်။တချို့ကုမ္ပဏီတွေဆိုရင်လုံးဝရပ်လိုက်တယ်။ဝန်ထမ်းတွေလျှော့တယ်။တချို့ကုမ္ပဏီတွေပိတ်လိုက်တယ်။ COVID ကလည်းကိုဗစ်ကလည်းအဲ့လိုမျိုးရှိတဲ့အချိန်မှာအခုဒီကာလကျတော့ပိုဆိုးသွားတာပေါ့အကုန်လုံးတော်တော်များများထင်ပိတ်လိုက်ပြီဝန်ထမ်းတွေလျှော့လိုက်တယ်ဆိုတော့ဝန်အကုန်လုံးကတခြားဟာရရလောက်ရတာပေါ့
ပြည်ပကတင်သွင်းရတဲ့စားတောက်ကုန်နေနဲ့ဈေးတွေဈေးနှုန်းကပုံမှန်ထက်နှစ်ဆတက်သွားတာကြောင့်လူတွေကလိုတာပဲဝယ်တော့တဲ့အချိန်ဈေးတွေတွေအတွက်ကလည်းတထောင်နဲ့ရောင်းလိုက်တဲ့ပစ္စည်းကနောက်နေ့မှာ1200ဖြစ်သွားတာကြောင့်ရောင်းတိုင်းရောင်းတိုင်းရှုံးတယ်လို့ဖြစ်နေတယ်လို့မော်လမြိုင်ကမဆန်းဆန်းက AP သတင်းအေဂျင်စီကိုပြောပါတယ်။ Twin ကုန်နေဈေးတက်တာကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကလည်း VOE ရဲ့ဆက်သွယ်မေးမြန်းခန်းတစ်ခုမှာအခုလိုပြောပါတယ်
။ဟောနေသားကလည်းဒါတင်သွင်းတဲ့ဒီခေါ်ဆိုးကြောက်တို့ကျန်တဲ့ကိုရီတို့ဒါတွေဈေးတက်သွားတာဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးအရင်ကနှစ်ထုပ်စားလို့ကထုပ်ပဲစားဘူး။
အခု2021ခုနှစ်အတွင်းမြန်မာစီးပွားရေးက 18.400 ဂိုင်းနှုန်းလျော့သွားနိုင်တယ်လို့အရှဖွံ့ဖြိုးမှုဘဏ် ADB ကခန့်မှန်းထားပြီးဒီပမာဏဟာဆိုရင်လက်ရှိကမ္ဘာမှာအကြီးမားဆုံးစီးပွားချမှုတဲကတစ်ခုဖြစ်ပါတယ်။ဆင်ဆူရအဆက်ဆက်ဆဲစုနှစ်တွင်နဲ့ချီတစ်စိတ်တစ်ပိုင်းတတိတခြားဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုကမ္ဘာစီးပွားရေးမှာပါဝင်လာရေးအတွက်ဖေဖော်ဝါရီလတုန်းကဖြုတ်ချခံခဲ့ရတဲ့ရတအစိုးရလက်ထက်ကျူးပန်းမှုတွေမှာနှေးကွေးပေမဲ့လို့လဲပုံမှန်တိုးတက်မှုတော့ရှိခဲ့ပါတယ်။ဆယ်စုနှစ်နဲ့ချီအာဏာထိန်းချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်များကချုပ်ကင်မှုလျှော့ချလာပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းပို့ကုန်တင်ပို့နိုင်မှုလဲမြင့်တက်ခဲ့ပါတယ်။ငွေရွယ်ပြီးကုန်ကျစရိတ်သက်သာတဲ့လုပ်သားအင်အားစုရဲ့ဆွဲဆောင်မှုကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဟာအထည်ချုပ်စက်ယုံတွေနဲ့တခြားအသေးစားကုန်စည်ထုတ်လုပ်မှုစက်ယုံတွေကိုတီထောင်ခဲ့ကြပါတယ်။မြို့တော်ဟောင်းရန်ကုန်ဟာဆိုရင်လဲလမ်းသစ်တွေစက်မှုစုံတွေဈေးဝယ်စင်တာတွေခင့်မီအိမ်ယာတွေနဲ့အသွင်ပြောင်းလာပါတယ်။ပုဂ္ဂလိကအလုတ်ကင်တွေပေါ်ပေါက်လာပြီးအလုတ်ကင်သစ်တွေပေါ်ပေါက်လာသလိုလက်ကင်ဖုံးတဲ့ကားသစ်တွေလိုပစ္စည်းတွေလည်းဝယ်လိုအားတက်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးပြဿနာတက်ပြီးလပိုင်းအချာမှာတော့ဒေါ်လာစုစားမှုနဲ့မှောင်ခိုဈေးကွက်ကဟိုးအရင်ခေတ်ကလိုပြန်ဖြစ်လာပါတယ်။ချက်ငွေအပေါ်ယုံကြည်မှုကျလာပြီးဒေါ်လာတွေဝဲကျတာကြောင့်ဈေးတက်တာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက AP 3 Agency ကိုပြောပါတယ်။ဒေါ်လာဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီး VOE ရဲ့ဆက်သွယ်မေးမြန်းမှုတစ်ခုမှလည်းဒေါက်တာဆိုးထွန်းကအခုလိုပြောပါတယ်။
အထူးပြည့်တက်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူအနေနဲ့ညီမစက်ငွေပေါ်ယုံကြည်မှုရော့ကြပါရပါတော့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့စက်ငွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကိုစက်ကူတည်းကြီး9000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းသူတို့အနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကြတဲ့အပိုင်းတော့မြင်တယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းဒေါ်လာဈေးနှုန်းစမ်းချိန်တင်မြင့်တက်ခဲ့ပြီးဒေါ်လာဈေးတက်တာကြောင့်နိုင်ငံခြားကနေဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့စားသုံးစီ
လကုံစားတောက်ကုံလျှက်စစ်ပစ္စည်း73စီလိုကုန်စည်တွေလည်းဈေးတက်ကုန်ပါတယ်နိုင်ငံခြားငွေလဲနှုန်းထက်တယ်မဲ့အရေးထိန်းချုပ်နိုင်ရေးဘိုဘန်ကအမေရိကန်ဒေါ်လာထုတ်ရောင်းပေးတာမျိုးနောက်နိုင်ငံခြားငွေကြေးလဲလဲရောင်းဝယ်မှုကိုရည်ညွှန်းစေးရဲ့သက်မှတ်ရခိုင်နှုန်းအတိုင်းရောင်းဝယ်လုပ်ကြဖို့မလိုက်နိုင်ရင်အရေးယူမယ်အကြောင်းကြေညာခဲ့ပါတယ်အန်ဒီအများပြည်မဲ့လဲတချို့လူတွေကတော့အွန်လိုင်းပေါ်ကနေနိုင်ငံခြားငွေအလဲအလှယ်လုပ်ကြပါတယ်။အွန်လိုင်းပေါ်ကရောင်းဝယ်လုပ်လို့သူတွေရှာရလွယ်ပေမဲ့လည်းရောင်းသူနဲ့ဝယ်သူကြားယုံကြည်မှုတိစောက်ဖို့တော့လိုတယ်လို့အရောင်းဝယ်လုပ်လေရှိတဲ့ကိုသူရိန်က AP သတင်းအေဂျင်စီကိုပြောပါတယ်။ဆက်သုံးစီရှာပါမှုကလည်းအဓိကပြဿနာကြီးတစ်ရပ်ဖြစ်လာပါတယ်။ဒေါ်လာဝယ်ဖို့ခက်ပြီးရေနံကုမ္ပဏီတွေကလည်းအကျွေးမပေးကြတော့ဘူးလို့ Max Energy ကတာဝန်ရှိသူတို့ကAP သတင်းအေဂျင်စီကိုပြောပါတယ်လို့တလောက်ဝယ်မရတဲ့အခြေအနေနဲ့သူတို့နဲ့ယုံကြည်မှုတိစောက်ဖို့လည်းအခက်အခဲရှိခြင်းဖြစ်ကြောင်းလက်ရှိအချိန်မှာတော့အရှုံးမများဖို့ပဲကြိုးစားနေရတာပါလို့သူကပြောပါတယ်သူကတော့နိုင်ငံရေးပြဿနာကိုအပြစ်ဖို့ပါတယ်နိုင်ငံတွင်းမှာတောင်တယောက်နဲ့တယောက်မယုံကြည်ကြတာကြောင့်နိုင်ငံခြားသားတွေလည်းယုံကြည်ကြမှာမဟုတ်ပါဘူးတဲ့ဘန်စစ်နဲ့မပြေမလည်ဖြစ်တာကြောင့်လည်းပါတယ်လို့Max Energy ကတာဝန်ရှိသူတို့က AP ကိုပြောပါတယ်။ပြောရတဲ့အကြောင်းအရာကအကိစ္စတာကြောင့်နာမည်မဖော်ဘဲသူကပြောခဲ့တာပါ။ဘဏ်တွေမှာလည်းအနှံငွေကိုအလွယ်တကူထုတ်လို့မရပါဘူး။ဘဏ်အငွေကိုအမျက်ပေးထုတ်ယူနေရဆဲဖြစ်ကြောင်းတပိုင်းတနိုင်စီးပွားရေးလုပ်ငန်းရှင်မလုံးလုံးက VOA ကိုပြောပါတယ်။
ဒီဘဝေကဏ္ဍကိုမတ်သိန်ကီထိုင်တင်ဆက်ခဲ့တာပါ VOA မြန်မာပိုင်းနနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်ပါတယ်မကြခင်မှာတော့တယောတူရီယာမွေးဖွားရာခရီမိုနာမျိုးလေးကြောင်းကြားဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိတင်ဆက်နေပါတယ်။အခုတော့ကျမတို့ဒီတယောတူရီယာမွေးဖွားရာခရီမိုနာမြို့လေးအကြောင်းကိုတင်ဆက်မှာပါ။ကမ္ဘာပေါ်မှာပထမဆုံးတယောတူရီယာကိုအီတလီနိုင်ငံခရီမိုနာမြို့မှာ16ရာစုတည်းကဖန်တီးခဲ့တာဖြစ်ပါတယ်။အဲ့ဒီတည်းကဆလို့ဒီကနေ့အထိတယောဆယ်လိုစတဲ့ဒီကျိုးတက်တူရီယာတွေကိုဒီမျိုးလေးမှာလက်နဲ့ထွင်းလှုပ်နေကြတာပါကဘာပေါ်မှာလက်ရအမြောက်ဆုံးတယောတူရီယာတွေထွက်တဲ့ခရီမိုနာမျိုးစီကိုမက်ဆုမြတ်မှုနဲ့အတူကျမတို့သွားပြီးတော့ကြည့်ကြရအောင်ပါရှင်
မတူညီတဲ့ရင်ရှိမှုတွေကြားမှာစူးစီးညီညွတ်မှုရှိပြီးတော့တဟစာတာကြကြနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တဲ့ဆိုတာအကောင်းဆုံးပြသနေတဲ့အသက်တည်တစ်ခုကဂရိနိုင်ငံကရှေးဟောင်းအိုလံပီယာမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကအိုလံပစ်ပွဲတော်တွေစတင်ပေါ်ပေါက်ခဲ့တဲ့ရှေးဟောင်းသမိုင်းဝင်အိုလံပီယာမြို့လည်းဖြစ်ပါတယ်။နေရာဒေသရင်ရှိမှုနဲ့အမြင်တွေမတူကြပေမဲ့နိုင်ငံတော်ကဂရိလူမျိုးတွေ၄နှစ်တစ်ကြိမ်အိုလံပီယာမြို့မှာဆုံကြပြီးတော့အိုလံပစ်အားကစားပွဲတော်ကိုကျင်းပခဲ့ကြတာပါ။အဲ့ဒီလိုသမိုင်းအရာရောရင်ချေးမှုအမွေအနှစ်အရာပါအရေးပါတဲ့အိုလံပီယံမြို့ကအဆောက်အဦတွေဟာနှစ်ပေါင်းထောင်ချီအကြာမှာတော့အပြည့်အစည်းအကျွင်းအကြံတွေသာကျန်ရှိပါတော့တယ်။ဒါကြောင့်
ဂရိနိုင်ငံရဲ့ယဉ်ကျေးမှုနဲ့အကစားဝင်ကြီးဌာနက Microsoft အနည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှေဟန်အိုလံပစ်မြို့တော်အိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။သမိုင်းဝင်အိုလံပီယာရှေဟောင်းမြို့စီလာလည်ကြတဲ့ဧည့်သည်တွေအနေနဲ့ဒီမြို့တက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်ကသမိုင်းအနုပညာနဲ့ဗိသုကလက်ရာတွေကိုလေ့လာနိုင်ကြမဲ့အပြင်ပျက်စီးနေတဲ့အဆောက်အုံတွေကြားလျှောက်သွားပြီးတော့အိုလံပစ်အကစားကွင်းကြီးအပါအဝင်သမိုင်းဝင်အထင်ကြီးအဆောက်အဦတွေကိုအရင်ခေတ်အရင်အချိန်ကရှိခဲ့တဲ့အတိုင်းစမတ်ဖုန်းတွေပေါ်ကနေသုံးဖက်မြင်မြင်ကြည့်နိုင်ကြမှာဖြစ်ပါတယ်။အိုလံပီယာမြို့ကိုလူကိုယ်တိုင်မလာနိုင်ကြသူတွေအနေနဲ့လည်းအွန်လိုင်းပေါ်ကနေ Augmented Reality နည်းပညာသုံးပြီးလေ့လာနိုင်အောင်ဖန်တီးပေးထားပါတယ်။ Common Grounds လို့နာမည်ပေးထားတဲ့ဖန်တီးမှုက Greek နိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တွေကို Augmented Reality နည်းပညာသုံး Mobile App ထဲကနေတဆင့်အနီးကပ်လေ့လာနိုင်ကြမယ်လို့ Greek နိုင်ငံဝန်ကြီးချုပ်ကပြောပါတယ်
။ We partnered with Microsoft using very advanced augmented reality tools to give the opportunity
ဒီလိုလာကြည့်တဲ့ဧည့်သည်တွေအနေနဲ့လက်ရှိမြင်နေရတဲ့ရှေးအောင်လက်ရာတွေကိုအခြေခံပြီးသူတို့လက်ကင် smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။သိက္ခာရှိပြည့်တဲ့ augmented reality နည်းပညာသုံးပြီးရှေးအောင်သမိုင်းဝင်အဆောက်အဦ28ခုကို online ပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါ။ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်
။အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ Augmented Reality နည်းပညာကြောင့်ဟိုးအရင် Olympia မြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ပြေးခုံပြပြိုင်ပွဲ၊လန်ဒန်ပြပြိုင်ပွဲစတဲ့ Olympic ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှေးဟောင်းအံပွဲ9ခုထဲမှတစ်ခုပါတဲ့ Zeus နတ်ဘုရားရဲ့ဘုရားကျောင်းအခုခေတ် Olympic ပွဲတော်တွေအတွက် Olympic မိတော်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားကျင်းပတဲ့ Hera နတ်ဘုရားမရဲ့ဘုရားကျောင်း Greek ဘဘူးအမှုပညာပိသုကပညာရှင်ကြီး Phidias ရဲ့အလုပ်ရုံ Olympic အကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦ Olympic ပွဲတော်ကာလဘာသာရေးအခမ်းအနားတွေကျင်းပတဲ့အဆောက်အဦစတဲ့ Olympic မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကို smartphone ပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ် Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကြွ digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်း Olympia မြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လဲဖန်တီးထားတာဖြစ်တယ်လို့ Greek နိုင်ငံဆိုင်ရာ Microsoft ကုမ္ပဏီထွေထွေမန်နေဂျာကရှင်းပြပါတယ်။
We have taken photos from drones and earth cameras and we have used the Microsoft AI technology to get
weighted drone ရင်ဒီကင်မရာတွေသုံးပြီးကျွန်တော်တို့ဓာတ်ပုံတွေရယူပါတယ်။သိမ်းတဲ့ခြေတဲ့ဓာတ်ပုံတွေကို Microsoft ရဲ့ AI ဉာဏ်ရည်တုနည်းပညာသုံးပြီးလက်ရှိအတိုင်းတွေ့မြင်ရတဲ့သမိုင်းဝင်စာအုပ်ရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်။အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နည်းပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း 2,000 ကျော်ကဒီအဆောက်အဦဘလို့ပုံရှိခဲ့မလဲဆိုတာကိုအနည်းစားဆုံးတူအောင်ဖန်တီးတာဖြစ်ပါတယ
်။ Ethan မြို့တော်မှာ Microsoft Company ရဲ့ Data Center ကြီး3ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာ Olympia မြို့ဟောင်းကို Digital နီးနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့ Microsoft Company ကတနစ်ခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ Ethan မြို့တော်က Olympic ကြားလိုက်မှာဆိုရင်လဲ Microsoft Company ဖန်တီးထားတဲ့ HoloLens ခေါင်းဆောင်မျက်မှန်တက်ပြီးတော့Olympia မြို့တော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တပ်ထားသူတွေအနေနဲ့ BC 430လောက်ကရှိခဲ့တဲ့ Zeus တပ်ဖျားရဲ့ဖျားကြောင်ကြီးတဲ့ကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့ AR မှ Zeus နတ်ဖျားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သူ့ရဲ့ဥကောင်းမှဆောင်းထားတဲ့တန်လွင်ကက်ပုံစံမျိုးတန်လွင်ကက်တရဖူကိုအဲ့ဒီအချိန်တုန်းက Olympic အကစားပွဲတွေမှာအနိုင်ရသူတွေကိုစုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာတွေရှိခဲ့တဲ့ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဉာဏ်ပညာနဲ့ပြန်လည်အသက်သွင်းပေးထားတဲ့အတွက်လူတိုင်းလွယ်လွယ်ကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း 2,000 ကျော်ကလူမှုအတိုင်းအဝိုင်းတွေဘလို့ရှင်သန်နေထိုင်ခဲ့ကြသလဲဘလို့စုစည်းခဲ့ကြသလဲ Olympic အကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့သလဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာ Digital ဉာဏ်ပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်။
နမေစဘိုရီ
¿Qué a la vez ya tu cosmo? ¿Qué a los antropos a lo de cosmo?
Cabo Mashide, yo no lo creí de Macar, Cabalunga, Olambia, Shihamugo, Lamle, Nanjara, Duri Nine, Tamayo, Sao Urigo, Dinine, Lila, Nanjame, Lutemari, Trunine, Tegu, Tujare, Dujon, Yan, and Jale, Melu Temari.
Hoshin, Nepalmias, Orega, Shigare, the miners in Jemu, and we near Lila Ziarigo, Digital Nine, Tainting Tari, Adre, the mine atau Tari, Pelpia, Matua, Atau, Kupite, Apin. Now, Muset did we Lila Nambo at Dwele, a red who lesson can be nine marcha bari. Greek Nangango, Gurain Dwabi, Melilla Nandri and Ninegaro, Microsoft Communica Panditare, In Culture, Sore website Samyan Habo Ma, Dwaya Lila Nanja Marcha Barishin, Jama Sumya Mama.
Messumya Mountain Sandy, Blogari Piotmia, Sisimashi, Nidinya Ne at Dwet. At the twin tari, green nanganga, she how Ulambia muli jangu, Piotaraba, a kuselapiro, mate and ajo descended it, the day young, the day last season, Chijaya Omashi.
Minglawashi, Alo Silab Yoshi Bawajawazi, Kawa Yajim Uyzima Kisani Dari. ချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူရိုက်ကိုတက်တက်ရောက်တဲ့မှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကြပါ။နိုဝင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအထူးပွဲပြသွားတဲ့ House of Gucci ရုပ်ရှင်ကမိတ်ဆက်ပွဲနေမှာတော့ဒီရုပ်ရှင်ရဲ့ပါဝင်တဲ့ရုပ်ဆောင်ထားတဲ့အစိုးရလေးကြီးကသူ့ရဲ့ထူးခြားဆန်ပြတဲ့ The House of Gucci, Sensationist Story of Modern Madness, Glamour and Greed. Lutamu, Yutamu, Lapa, Kanamu, Lobarune, Gucci, Kehas, Resau, Gucci, Gambiro, Pian Yate Yoshinka Pipari, Gucci.
It was a name that sounded so sweet, so seductive.
Come, meet the family.
Hey, everybody, this is Patrizia, and this is my family.
Take this tape out!
They had it all. Wealth, style, power. Who wouldn't care for that?
Italy and a major official medicine, Gucci, Midazu Jane, Gucci go satin, Titanga to the Teji Gucci, Mipite, at the Lizard Tonema Takaya, and Maurizio Gucci, Jan, Zen Debra Yakutaraba. Maurizio Gucci near my Mena at them driver, the Yosan Tavari. To go Luda the Manghabio Takaine, Zenipitu, Patrizia Reggiani near Maro Lady Gaga, the Yosan Taraba. သူကထောင်960ခုနှစ်မှာတော့သူခမုန်းဖြစ်သူကိုတက်ခိုင်းမှုနဲ့တရားစွဲခံရပြီးအပြစ်ချခံခဲ့ရပါတယ်။အီတလီရဲ့ကျေးရက်တဲ့အတိုင်းဝန်မှာနာမည်အကြီးဆုံးဒီအရှုပ်တော်ပေါ်မှာရက်ဂျီယာနီကမင်းဆိုးဖြစ်နေနာမည်တက်ခံရပြီးတော့1986ခုနှစ်မှာတော့သူထောင်ကပြန်လွတ်လာခဲ့ပါတယ်။အစိုးရလေဒီဂါဂါကတော့ A Star is Born ရုပ်ရှင်ကမှတခါအဓိကအမျိုးသမီးဇက်ဆောင်နေရာကတရုတ်ဆောင်ခဲ့ပြီးတော့အဲ့ကနေပဲဇက်ဝင်တီအော်စကာဆုရခဲ့ပါတယ်။ အကောင်းဆုံးအမျိုးသမီးတရုတ်ဆောင်အော်စကာဆုတွေလည်းစကားတင်ဆင်းမှာပါခဲ့တာပါအခုဟောက်စ်အော့ဖ်ဂူချီရုပ်ရှင်စကားကိုတော့ဒါရိုက်တာရစ်လီစကော့ကညွှန်ကြားရိုက်ကူးပြီးတော့ရောမာဖလော်ရန့်စ်ပါဝင်ဥရောပမြို့တော်တော်များများမှာရိုက်ကူးခဲ့ပါတယ်ဒီရုပ်ရှင်ကမှာနာမည်ကြီးရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ဂျယ်ရက်လက်တူမင်းသမီးဆယ်မာဟေးယက်နဲ့မင်းသားကြီးအယ်ဘတ်ချီနိုတို့လည်းပါဝင်တ အမေရိကန်နာမည်ကျော်ရုပ်ရှင်မင်းသား George Clooney ကသူ့ကလေးတွေရဲ့မျက်နှာကိုသတင်းစာတွေမှာမဖော်ပြဖို့မီဒီယာတွေကိုပြန်ကြားသွားပါတယ်။သူ့ရဲ့အိတ်ဖွင့်ပေးစာကိုသတင်းမီဒီယာတွေကပြန်ပြီးဖော်ပြကြတာဖြစ်ပြီးသူက Britain နိုင်ငံက Daily Mail သတင်းစာနဲ့တချို့သတင်းစာတွေကိုဥတီပြီးရေးထားတာဖြစ်ပါတယ်။မင်းသား George Clooney ဟာ Lebanon နယ်ပွား British လူ့အခွင့်အရေးရှင်နေ Emma Clooney နဲ့လက်ထပ်ထားတာဖြစ်ပြီးသူ့ရဲ့ကလေးတွေကိုဓာတ်ပုံတွေသတင်းစာမှာဖော်ပြတာဟာသူ့ကလေးတွေအတွက်တကယ်အန္တရာယ်ရှိလို့ပါလို့ပြောထားပါတယ်။သူရေးထားတဲ့စာထဲမှာဆိုရင်တော့ကျွန်တော်ဇနီးရဲ့အလုပ်ကသူများတွေနဲ့ထိတ်တိုက်ရင်ဆိုင်ရတာတွေရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့မိသားစုအန်ရဲ့ဘေးကင်းအောင်လို့တတ်နိုင်သမျှသတိထားနေကြရပါတယ်။တကယ်လို့သာသတင်းစာစာဆောင်တွေမှာကျွန်တော်တို့ရဲ့ကလေးတွေရဲ့ဓာတ်ပုံကိုဖော်ပြလိုက်မယ်ဆိုရင်ကျွန်တော်ကလေးတွေကိုကာကွယ်နိုင်ဖို့မလွယ်ပါဘူးလို့သတင်းစာတိုက်တွေကို George Clooney ကစာရေးပို့ခဲ့ကြောင်းသတင်းစာဆောင်တွေထဲမှာဖော်ပြတဲ့သူ့စာထဲမှာပြောထားတာပါ။သူကပဲဆက်ပြီးတော့ကျွန်တော်ကလေးတွေရဲ့ဓာတ်ပုံကိုဘယ်သတင်းဌာနကမှကျွန်တော်မရောက်ခဲ့ပါဘူး။ကျွန်တော်တို့ကလေးတွေရဲ့ဓာတ်ပုံကိုဗဒုံးကမှလည်းလူမှုကွန်ရက်စာမျက်နှာတွေပေါ်မှာမတင်ခဲ့ပါဘူး။ဒ ဒီလိုတင်လိုက်ခြင်းအပြင်သူတို့လေးတွေရဲ့ဘဝအနေအများကြီးရှိလာနိုင်ပါတယ်။အခုဟာကအစိုးရင်လုံပြီးရှောက်ပြောနေတာလည်းမဟုတ်ပါဘူး။တကယ်ကမ္ဘာပြဿနာရက်တွေပါ။တကယ်လည်းအကျိုးဆက်ဆိုးတွေကြုံရနိုင်တဲ့အနေအထားဖြစ်ပါတယ်လို့သူကရေးထားပါတယ်။ George Clooney နဲ့ Emma Clooney တို့ဟာ2018ခုနှစ်မှာအမွာကလေးနှစ်ယောက်မွေးခဲ့တာဖြစ်ပါတယ်။2023ခုနှစ်မှာအီတလီက George Clooney ရဲ့နေအိမ်မှာသူတို့နှစ်ဦးခီးသွားဟန်လဲတွေ့ခဲ့ရတာကနေသူတို့တွေ့ပြီးတော့တင့်မပြည့်သေးခင်2014ခုနှစ်မှာတော့ Venice မြို့မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလှပါရှင်ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်တော့ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်ကျမတို့အခုတင်ဆက်နေတဲ့အစီအစဉ်လေးကိုအချိန်မရွေးနားဆင်ကြည့်ရှုမယ်ဆိုရင်တော့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင် Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ IS တွေကြွအဖွဲ့ IS Khorasan ထိပ်ပိုင်းခေါင်းဆောင်တချို့နဲ့နိုင်ငံရခြားကတိုက်ခိုက်ရေးသမားတွေပါလာပြီးအဖွဲ့အင်အားတက်အောင်ငွေကြေးထောက်ပံ့နေသူတွေကိုအမေရိကန်ကပြစ်မှတ်ထားအရေးယူနေပါတယ်။ IS Khorasan အဖွဲ့ထိပ်ပိုင်းခေါင်းဆောင်3နဲ့ကိုအမေရိကန်နိုင်ငံရဲ့ဌာနကတင်းနှင်းလာနေမှာကမ္ဘာအကြမ်းဖက်သမားများအဖြစ်အထူးသတ်မှတ်ပြီးအရေးယူတန်ခတ်လိုက်ပါတယ်။အခုလိုသတ်မှတ်လိုက်တဲ့အတွက်သူတို့ပြင်သူတို့နဲ့ဆက်နွယ်နေသူတွေကိုအမေရိကန်ငွေကြေးစနစ်နဲ့ဆက်သွယ်မှုတွေငွေရလန်းတွေကိုအမေရိကန်ဘက်ကပိတ်ပင်တားဆီးနိုင်တော့မှာဖြစ်ပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့ခေါင်းဆောင်ပိုင်းတစ်ကိုရွေးချယ်ဖို့အတွက်ဒီသတင်းပတ်တွင်မှာပဲတူရကီနိုင်ငံ Istanbul မြို့မှာစီဝေးရှိပါတယ်။ဒါပေမဲ့ Interpol ရဲ့ဩဇာကြီးတဲ့ကမ္ဘာတဝန်းရဲဝန်ထမ်းများရဲ့ကွန်ရက်ဟာအာဏာရှင်အစိုးရရဲ့လက်အောက်ကိုရောက်သွားနိုင်တယ်လို့လည်းလူခွင့်ရဲ့အဖွဲ့တွေနဲ့အနောက်နိုင်ငံတွေကလွှတ်တော်အမတ်တွေကသတိပေးနေကြပါတယ်။ American ဘဟုဗန်ဥက္ကဋ္ဌရာထူးအတွက်ဒုတိယတက်တန်းဆက်ထမ်းဆောင်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်က Jerome Powell ကိုတနင်္လာနေ့မှာအမည်စင်းတင်သွင်းလိုက်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ကြောင့်စီးပွားရေးအခြေအနေတိတ်ဆိုးနေတာကိုနလန်ပြန်ပြီးထူနိုင်အောင် Powell ကအဓိကကဏ္ဍကနေပါဝင်ကူညီခဲ့တဲ့အတွက်အခုလိုရွေးချယ်တာလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကသမ္မတဦးဝင်းမြင့်ဒေါန်ဆန်းစုကြည်နဲ့အစိုးရအဖွဲ့ဝင်တွေပြည်သူတွေကိုထင်တယ်လို့ဖန်ဆင်းမှုတွေတိုးလာနေတယ်လို့မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD အဖွဲ့ဝင်တွေနဲ့ဒီမိုကရေစီဖော်ဆောင်မှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကိုကုလသမဂ္ဂကနေအထူးစိုးရင်စိတ်ပူကြောင်းအထွေထွေမှုချုပ်ယုံကပြောပါတယ်ဖက်ဒရယ်တရစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းစစ်တပ်ဖမ်းဆီးထားစဉ်တည်ဆောက်ရသူက185ဦးတည်းမနည်းရှိနေပြီးဒီထဲမှာအောက်တိုဘာအစောပိုင်းကလေးကစပြီးအဖမ်းခံနေတည်ဆောက်ရသူက50ပါဝင်နေပြီးတော့သူတို့ခန္ဓာကိုယ်ပေါ်မှာနှိမ့်ဆက်ညှဉ်းပန်းထားတာတွေတွေ့ရတယ်လို့လည်းပြောပါတယ်
ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းဒီရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အတံဖန်းအင်ဂျင်နီယာကတော့ Tony Pollock ဖြစ်ပါတယ်။ရုပ်တင်engineer ကတော့ Darius Smith ပါရှင်ကျွန်မက engine နိုင်မှာ VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစီရှင်
This program has come to you from the Voice of America, Washington.